ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့ထဲမှာစစ်ဘေးရှောင်တွေခိုလုံနေကြတဲ့မွေတော်ဖျားရဲ့ကျောင်းဝင်းထဲမှာဒီကနေ့မနက်အစောပိုင်းတုန်းကလက်နက်ကြီးကြီးကြရောက်ပောက်ကွဲလို့ဆယ်နှစ်ယောက်ကလေးငယ်နှစ်ယောက်အပါအဝင်၄ဦးထိခိုက်သေးဆုံးပြီးတော့တခြားသူတွေလည်းပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကယ်ဆယ်ရေးအဖွဲ့တွေနဲ့မြို့ကန်ပြည်သူတွေက VOA မြန်မာပိုင်းကိုပြောပါရယ်လက်နက်ကြီးကြီးကြပြီးတဲ့နောက်မှာတော့မိုးပြဲမြို့ကန်တွေဟာကြောက်လန့်ပြောင်းရွှေ့နေကြပြီးတော့ဈေးဆိုင်တွေကပစ္စည်းတွေရွှေ့ထုတ်နေကြသလိုမြို့အတွင်းကလူတွေတော်တော်များများဘေးလွတ်ရာကိုတင်းချောင်ထွက်ပြေးနေကြရပါတယ်။ဒီကြောင့်ဆက်ပြီးပြောပြပေးကြပါရစေ။မွေတော်ဖုန်ကြီးကျောင်းတွေကိုလက်နက်ကြီးကြီးကြပြီးတော့ပောက်ကွဲတဲ့အချိန်ဟာမြမစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အချိန်မဟုတ်ပါဘူး။ဒေသခံကယ်ဆယ်ရေးအဖွဲ့ဝင်တဦးကတော့လွိုက်ကော်မြို့နယ်ကနေမိုးပြဲမြို့ဘက်ကိုလက်နက်ကြီးတွေနဲ့စစ်ကောင်စီတပ်ဖက်ကနေလှမ်းပြီးတော့ပစ်ခတ်ခဲ့တာလို့ VOA ကိုပြောပါရစ
ေ။လက်နက်ကြီးကတော့ကြတာတော့မွေတော်ဖျားကျောင်းပရဝုံထက်မှကြတယ်။ရင်ပြင်တော့ဆုံးနေမှာကြတယ်ဆိုတော့အမှခိခိုက်တန်ရပြီတော့73ဦးရှိတယ်အဲ့လည်းကြီးထိတာ73ဦးရှိတယ်ဒီဆယ်နှစ်အောက်ကလေး2ဦးနဲ့ငါအသက်50ကျော်လူကြီး2ဦးတော့ပွချင်းပြီးတိဆုံးသွားတာကြာလောဆယ်တော့တပတ်ချက်ပွားချင်းမရှိဘူးကြာစကောင်စီရလေလက်ကောဖက်နဲ့ပြစ်လာတယ်လက်နဲ့ကြီးကြာဟာမနေ့ကတော့မရှိဘူးပြစ်ခတ်မှုတွေလက်နဲ့ငယ်တော့မရှိဘူးလက်နဲ့ကြီးတွေနဲ့စကောင်စီရပြစ်လာတာတော့ဒီမြို့ထွက်ဖက်ဆက်တော်ရရွက်မှာတော့ဒီနေအိမ်တဝိုင်းကိုကြာပြီးမှမှဒီထိတယောက်မပါမတန်ရရသေးတယ်ကြာ
ထိခိုက်တန်ရရတိဆုံးသူတွေရဲ့ဓာတ်ပုံတွေကလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ထိခိုက်ဒဏ်ရာရတဲ့အရေးအတွက်တီးကြားအတီးပြုချက်မရသေးသလိုမြမစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးမိုးပြဲမွေတော်ဖုန်ကြီးကျောင်းတွင်မှစစ်ဘေးရှောင်ပြီးခိုလုံနေကြတဲ့သူတွေအတွက်မနက်စောစောထမင်းတို့ဝေကြမဲ့အချိန်ဟာလက်နက်ကြီးကြားရောက်ပောက်ကွဲတာလို့မျက်မြင်သက်သေတွေကပြောပါတယ်။မင်းညာတို့ကလည်းမိုးပြဲမြို့ရဲ့အစွန်လူနေရပ်ကွက်ဘက်ကလက်နက်ကြီးကြလို့အသက်30အရွယ်အမျိုးသားတဦးလည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတော့မရှိဘူးဒါပေမဲ့လက်နက်ကြီးနဲ့ဒဏ်ရာလုံးမိုးလေးပောက်ထိထုလို့ပေါ့။အကကနေလမ်းထုတယ်သူကစေချောင်ကမွေတော်တက်စေဖုန်ကြီးကျောင်းမှာဆောင်ရလူများပေါ့ဆရာအားဒီမနေ့6နိုင်မလေးလုံးကလက်နဲ့ကြီးနေနဲ့လမ်းထုနေတာပေါ့လမ်းထုနေတာလည်းအများကြည့်သူလည်းထိခိုက်နေတာမို့တော့များတာပေါ့နော်နေထိုင်မှုစင်တွေကလောကစင်ပြေတော့လူတွေအများကထိတ်လန့်ပြီးကြောက်လန့်နေကြတယ်
ပြီးခဲ့တဲ့စက်တင်ဘာလ10ရက်ကနေ12ရက်နေ့အထိမိုးပြဲမြို့ထဲမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တိုက်ခိုက်တာအပါအဝင်လေကြောင်းသုံးပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တာတွေလည်းရှိတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒီကနေ့လက်နက်ကြီးကြီးကြပောက်ကွဲမှုဖြစ်ပွားပြီးတော့ဈေးဆိုင်တော်တော်များများကပစ္စည်းတွေရွှေ့ထုတ်နေကြတယ်လို့ဒေသခံပြည်သူအများစုဟာလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့မိုးပြဲကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတဦးကပြောပါတယ
်တော်လို့ပြည်သူတော်များတော့ဒီဘုံများဒီလက်နေကြီးလမ်းကြောင်းတိတ်မကြောက်လေးမရှိတဲ့ဖက်ကိုရောဆောင်နေကြတယ်ချုပ်ပြည်သူတွေကတော့ငူပြဲမြို့ရဲ့တခြားတမျိုးကိုကြောင်းရွှေ့ကြရပါတော့အရှင်မြို့ထဲမှာရှိတဲ့ဒီလုပ်ငန်းရှင်ဆိုင်ခွင့်နဲ့ဆိုင်လက်တော်များနဲ့ပစ္စည်းတွေရွှေ့ထုတ်နေကြတယ်ပေါ့နော်မြို့ပေါ်လူကြီးကတော့18,000ဝန်းကျင်လောက်ရှိကြကြဆောင်ကြတော့မြို့ရဲ့ဒီလေးပုံတပုံလောက်ပဲကျန်တော့မှာဗ
ျမိုးပြဲဒေသရဲ့စီးရေးပြိပခအခြေအနေကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြေအိမ်ပြေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်သူတို့အတွက်စားရေးတောက်ရေးဆေးဝါးနဲ့အဝတ်ထည်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းစစ်ရှောင်နေတဲ့ကူညီပေးသူတွေကပြောပါတယ်လက်နက်ကြီးကြောင့်အင်ဂျင်120ထက်မနည်းပျက်စီးခဲ့တဲ့အကြောင်းမိုးပြဲကယ်ဆယ်ရေးအဖွဲ့က VOA ကိုပြောပါတယ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်ထိခိုက်သေးဆုံးသူဟာ12ဦးရှိသွားပြီလို့ပြောပေမဲ့ဒီအရေးအတွက်နဲ့ပတ်သက်လို့တော့တရားတည်ပြချက်မရသေးပါဘူးရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့နယ်ဟာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်တိုက်ခိုက်မှုတွေမကြာခဏပေါ်ပေါက်နေတဲ့နေရာဖြစ်တယ်လို့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းအပြန်အလှန်ဆွဆွဲပြောဆိုနေတဲ့နေရာလေးဖြစ်ပါတယ်ရှင်